ထွန်းကားလာခင်ကထက်အပူချိန်3.8ဒီဂရီပဲတိုးယုံနေဒီနေ့ကဘာကြီးမှာအကျိုးသက်ရောက်မှုတွေရှိနေတာကိုကဘာသူကဘာသားတွေသိနေရပြီးခုသက်ရှိထင်ရှားရှိနေသူတွေဟာဘဝမှာနေရင်ထိုင်ရင်အနှစ်20 30အတွင်းအပူချိန်1ဒီဂရီစင်တီဂရိတ်တိုးလာတဲ့အတန်အလူးလဲခံရမယ်လို့ကဘာပန်ကပြောပါတယ်ဒီလိုပူနွေးလာတာကိုတကဘာလုံးအေးအေးမဆောင်ရဖက်ထားရင်ရာစုနှစ်အကုန်မှာ4ဒီဂရီစင်တီဂရိတ်ထပ်တိုးလာမယ်လို့လည်းပြောပါတယ်အပူချိန်တရိပ်ရိပ်တက်လာတာနဲ့အမျှစက်ပြိုးရေးထွက်ကုန်တွေထိခိုက်မယ်ပြင်ကန်ယူရန်မြို့တွေရေအောက်ရောက်နိုင်ပြီးရေတရံစားတရှားပါလာမယ်လို့ဆိုပါတယ်အပူချိန်1ဒီဂရီစင်တီဂရိတ်ပူနွေးလာတာနဲ့စနက်ရက်ကပြက်လက်မယ်အပူလိုင်းတွေရိုက်မယ်ဆိုက်ကလုန်းမုန်တိုင်းတွေပို့တိုက်မယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်ခုဆိုမုတ်တုံဝင်းမီမို့မိုးရနံမိုးမွေတာမကမိုးတပြိုင်မြိုင်နဲ့မို့ဗရောက်တွေမြင်းမြင်းဆိုင်ဆိုင်ပွင့်တဲ့အချိန်မှာနေရုံးကရင်ဆိုင်ခဲ့ရတဲ့အပူဒဏ်ကိုမေ့ထားနိုင်လဲဒါတရားသူစာတစ်ခဏပဲဖြစ်ပြီးကဘာနဲ့အဝမ်းကြုံနေရတဲ့ရာသီဥစုဖောက်ပြန်မှုဒဏ်ကတော့လွန်မြောက်မှာမဟုတ်ပါဘူးကဘာမှာပဝင်းရှင်ရေးရာဖြစ်ရှင်းရမယ်ပြဿနာပဲလဲရောက်လို့နေပါပြီတော်ကိုရသားတွေတဲ့အမေရိကန်ပြည်ထောင်စုကချင်းမြင့်နဲ့ကွန်ဂရက်ဆိုင်ရာရွှေတစိတ်စုကိုဝါရှင်တန်ဒီစီမြို့တော်မှာ2009ခုနှစ်ကလာရောက်လက်ခံတဲ့တိဘက်ဘုန်းတော်ကြီးဒလိုင်လာမားကဆွေးနွေးပွဲတစ်ခုမှာမေးကြားခဲ့ပူပါတယ
် environment issue invisible day by day or month by month
ပဝင်းကျင်ကိစ္စကဒီနေ့ဒါမှမဟုတ်တစ်လနဲ့တိတိသားသားမြင်ရတဲ့အရာမဟုတ်ပါဘူးစစနစ်တစုပြီးတစုကြာလာတဲ့အခါသိလာရပါပြီလို့မိန့်သွားတာပ
ါ Can change by individual or government environment issue no
သဘာဝပတ်ဝန်းကျင်ရေးကိစ္စကိုလူတဦးတယောက်တည်းအစိုးရတရက်တည်းကပြောင်းလဲသွားအောင်လုပ်လို့မရပါဘူးလူအဖွဲ့အစည်းတရားလုံးလူသားတူတရားလုံးတာဝန်ယူရပါမယ်လို့မိန့်ကြားသွားတာပါအပူချိန်တွေတိုးလာရာသီဥတုဖောက်ပြန်လာတာတွေကြောင့်တက်ရောက်လာမဲ့ဆိုးကျိုးတွေကိုကြိုတင်ကာကွယ်နိုင်ဖို့အရှိတောင်အာရှနိုင်ငံတွေကလည်လာနေပါတယ်။ရာသီဥတုပြောင်းလဲတဲ့အတွက်အရှိတောင်အာရှတိုက်ကကန်ယူရမ်မြို့တွေထိခိုက်မယ်လို့ကမ္ဘာပါလည်လာချက်မှာပါရှိတာပါ။တိဘက်ဘုန်းတော်ကြီးဒလိုင်လာမားပြောသလိုလူသားတရလုံးကတာဝန်မယူဘဲဒီပုံဒီအချိုးအတိုင်းဆက်သွားနေရင်သက်ကရ2040ပြည့်နှစ်ရောက်မှာပင်လယ်ရေမျက်နှာပြင်အမြင့်ကစင်တီမီတာ30အထိပိုတက်လာတဲ့အခါကန်ယူရမ်မြို့တွေရေဖုံးလွှမ်းသွားနိုင်ပြီးမြင်းနေပိုင်းမှာရှိတဲ့စိုက်ခင်းတွေရဲ့ရင်ငံဝင်မဲလို့သုံးသပ်ထားတာတွေရှိပါတယ်။ဒီအတွက်ကမ္ဘာစံတွက်ဒေသဖြစ်တဲ့ဗီယက်နမ်နိုင်ငံမဲကောင်မြဝမ်းဒေသမှာသီးနှံအထက်17ရာခိုင်နှုန်းလောက်ဆုံးရှုံးသွားမယ်လို့ခန့်မှန်းရပါတယ်။ဒါဟာပညာရှင်တွေကခန့်မှန်းတွက်ချက်ထားတာဖြစ်ပြီးပညာရှင်မဟုတ်ပေမဲ့ထိုင်းနိုင်ငံဘန်ကောက်မြို့ရောက်ဖူးသူတွေဟာအရင်ကဘန်ကောက်လောက်မပူတဲ့ရန်ကုန်မြို့ကြီးပို့ပူပြင်းလာပြီးဘန်ကောက်ထက်ကားကျလာတာကိုလက်တွေ့နဲ့သိနေကြပါတယ်။ဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတွေမှာတောင်ရှောင်လဲလို့မရတဲ့ရာသီဥတုအပြောင်းလဲဟာရှင်ဥက္ကဘုတ်ပူဇော်ရင်ရေလန်းခရီးအနောက်ဆက်ကင်းမယ်လွန်ဆွဲရင်မိုးရွာမယ်ဆိုတဲ့အတွေးခေါ်တွေရှိနေတော့မဲ့ဖြစ်တဲ့မြန်မာနိုင်ငံကိုရှောင်လဲသွားမှာမဟုတ်ပါဘူးခုတော့ကဘာကြီးပူနွေးလာတာနဲ့ရာသီဥတုပြောင်းလဲတာတွေနဲ့ဆက်နွယ်နေတဲ့ရည်ပြဿနာကြုံနေရတာပါဒါကိုပြောပြသူကတော့အမေရိကန်ပြည်ထောင်စုဆန်ဖရန်စစ္စကိုမြို့အခြေစိုက်တဲ့ဂေါ်မန်အဖွဲ့က2015ခုနှစ်အတွက်ချင်းမြင့်နဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာစုစုရရှိသွားတဲ့ဥမြင့်စော်ရယ်ပ
ါဒေတာအလိုက်မှာအဆိုးဆုံးအခြေအနေတွေရှိတယ်မြန်မာတနိုင်ငံလုံးခြုံငုံပြီးတော့ကျွန်တော်တို့တွေနောက်ဒီသဘာဝပတ်ဝန်းကျင်ရေးရနားလေတဲ့ဇာတိပူပန်ကြတာမှာအဓိကတစ်ခုကတော့ရေရင်းမြင့်နဲ့ပတ်သက်တဲ့ပြဿနာပဲမြန်မာနိုင်ငံအလဲပိုင်းမှာဖြစ်နေတဲ့လေမိုးခေါင်ရေရှားကိစ္စလိုပြဿနာမျိုးကတအားပဲကြီးတယ်ဒါဆိုအဲ့ဒီဟာဒီတော်တော်စိုးရိမ်ရတဲ့ဟာမျိုးလို့ဖြစ်နေတယ
်ရေရှားတဲ့ပြဿနာဟာအခုလိုမုတ်တုံရာသီမှာမသိတာလှပြီမဲ့မိုးကုံသွားတာနဲ့ပိုတိသာလာပြီးနှွေးမတိုင်ခင်ကလေးကရေစီရဖို့အချိန်ကုန်ခံပြီးပင်ပင်ပန်းပန်းရေရှာရပါတယ်။နှွေးခေါင်ခေါင်ရောက်လာရင်တော့မြေချောင်းအင်းအိမ်နေရေကန်တွေလည်းရေနဲ့တစ်ထက်နဲလာရာသီကလည်းပူပူပူပြင်းလာပါတော့တယ်။ဒါတွေဟာ
ရာသီဥပြောင်းလဲမှုပြဿနာပေါ့။ရာသီဥပြောင်းလဲမှုပြဿနာကတော့အကျယ်ကြီးပဲအကြီးကြီးပဲဒါပေမဲ့အစိုးရကောပါရောပေါ့လေဒီဟာကိုအရေးတကြီးပြဿနာလို့မြူဆထားသေးဘူးပေါ့လေဒါပေမဲ့ကျွန်တော်တို့မှာမုံတိုင်းနဲ့ပတ်သက်တဲ့အန်ဒီရဲ့ပိုကြီးလာတာရှိတယ်။နောက်မိုးရေချိန်နဲ့ပတ်သက်လို့ဘုတ်တုံတူတောင်းလာတာပေါ့လေဆရာဦးထွန်းလင်းတို့ပြောနေတယ်ဘုတ်တုံတူတောင်းလာပြီးကျွန်တော်တို့ရေရရှိမှုနေပါလာနိုင်တဲ့ပြဿနာမျိုးတွေရှိနေ
ဒီပြဿနာတွေစတင်ရင်ဆိုင်ကြုံတွေ့နေရပြီမို့သက်ဆိုင်ရာကဒါတွေရှိနေတာကိုလက်သိလက်ခံပြဿနာတွေကိုချက်ချင်းလည်ငင်းမဖြစ်ရှင်းနိုင်သေးရင်တောင်တက်တာရတက်တာကြောင့်ဖြစ်စီမဲ့နီလန်တွေရှာထားတဲ့လေလာထားကြိုတင်ပြင်ဆင်ထားသင့်ပြီးတကယ်ကြီးကျယ်ဖြစ်လာတော့မှမရှုံနိုင်မကင်နိုင်မဖြစ်သင့်ဘူးလို့တချို့ကပြောပါတယ်။ ဥပမာနေပူရဲသွားရင်အုတ်ထုတ်ဆောင်တီးဆောင်တဲ့အခါအပူချိန်တက်သွားသလိုကဘာကြီးပူနွေးနေတာကိုတတော်တွေကအကာအကွယ်ပေးနိုင်ပါတယ်။ဒါပေမဲ့တတော်မြေကိုစီမံကိန်းမြေဖြစ်ပြောင်းတာတွေနဲ့အကြောင်းကြောင်းတွေကြောင့်တတော်တွေဆုံးရှုံးနေရပါတယ်။သစ်မော်ကိုသမားတွေကိုအပန်းပြနေတာဟာအမှန်ပြောရရင်တတော်ထိမ့်သိမ့်တာမဟုတ်ပဲတတော်ပြုံးတဲ့သဘောမျိုးလည်းဖြစ်ပါတယ်။သစ်အုပ်တွေတတော်တွေသစ်ပင်တွေဟာအဘူတန်လဲကာကွယ်ပေးလီနီချမ်းတွေမုန်တိုင်းတွေကိုလည်းအကာအကွယ်ပေးတာမို့ကမ္ဘာရာသီဥတုပြောင်းလဲနေချိန်မှာတတော်မပြုံးတဲ့နိုင်ငံကခံစားနိုင်မယ်လို့လည်းသုံးသပ်ကြပါတယ်ရှင်။